အေယာဝီတိုက်တိမ်မြို့နယ်ချောင်းသာနီးပြီးခဲ့တဲ့လတဲ့ဖက်စီမီခဲ့တဲ့ရခိုင်ပြည်နယ်ကမွတ်စလင်60ကျော်ကိုဒီကနေ့တိမ်မြို့တရားရုံးမှာရုံးထုတ်ဆစ်ဆေးပါတယ်။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်နဲ့ငွေနဲ့တွေကြက်ခံရမှာဖြစ်တဲ့ကြောင်းလဲတိမ်မြို့နယ်တရားသူကြီးဒေါက်ခင်မြတ်မြတ်ထွန်းကပြောပါတယ်
။63မှာဥပဒေမှာပြဋ္ဌာန်းထားတာဒီပြစ်မှုကျူးလွန်လူတိုင်းကိုပြစ်မှုထင်ရှားစီရင်တဲ့အခါမှာနှစ်နှစ်ဆက်မပို့တော့အလုပ်ကျန်းတဲ့ထောင်နှံဖြစ်စေအလုံးမဲ့ထောင်နှံဖြစ်စေငွေ900တဲ့မပို့တော့ငွေတန်ဖြစ်စေထောင်နှံငွေတန်200လုံးဖြစ်စေစီရင်ရမယ်လို့သူကပြဋ္ဌာန်းထားပါတယ်ဒီဥပဒေနဲ့ပဲကျွန်တော်တို့ဆုံးဖြတ်မှာ
တိမ်မြို့နယ်ချောင်းသာမြို့နယ်ပြည်လည်မြို့မှာဆက်လီနစီနဲ့ကလင်းငယ်20ရောက်ပါဝင်တဲ့မွတ်စလင်63ယောက်ကိုတော့မြန်မာအနာဝင်နေနိုဝင်ဘာလကမှပဲဖမ်းဆီးခဲ့တာပါနိုဝင်ဘာ20ရက်နေ့ကလည်းပတိမြို့နယ်ရွှေတောင်ရံအနီးမှာစစ်တွေမျိုးတက်ကပြင်းရွာကထွက်လာတယ်လို့ဆိုတဲ့မွတ်စလင်20ယောက်ကိုတာဝန်ရှိသူတွေဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူတွေကရခိုင်ပြည်နယ်ကနေထွက်ခွာလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်နိုင်ငံတကာသတင်းတွေမှာလည်းဖော်ပြကြပါတယ်မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိပ္ပံပြုလက်ခံမထားသူလို့ဖမ်းဆီးမိသူတွေကိုလည်းမြန်မာအနာဝင်ကလွှမ်းမိုးကြီးကြပ်ရေးဆိုင်ရာဥပဒေတွေနဲ့အရေးယူလို့ရှိပါတယ်